တခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မိုးဆင်းရဲအပေါ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာမျိုးပြုတ်တက်ဖြတ်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကယတိပြန်ညင်းဆိုလိုက်ပါတယ်
။ကော်မရှင်ရဲ့စုံစမ်းဆွတ်ဆွဲချက်များကိုအခြေခံပြီးသုံးသပ်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူခွင့်ဆိုင်ရာမှာမင်းကြီးယုံကသုံးသပ်တဲ့ Fine Against Humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့ Ethnic Cleansing ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့ပြည်သက်အစီရင်ခံစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသမ္မတကအခုလိုပြောဆိုသွားတာပါစစ်တပ်ဖက်ကအုပ်စုဖွဲ့အဓမ္မကျူးလွန်တာမရှိတယ်လို့နေမည်ရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပြခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမိ мян ပြုစုထားတဲ့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဖွဲ့တစ်ခုရဲ့အစီရင်ခံစာမှာတော့တပ်ဖြတ်မှုတွေအုပ်စုဖွဲ့အဓမ္မပြုကျင့်မှုတွေစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကြီးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကလည်းအစိုးရအနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရရဲ့မောင်နှောဒေတာစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးဆောင်မြင့်ဖေကတော့ကဘာတလာပြောဆိုချက်တင်တဲ့ရင်းပြင်အခြေအနေတွေမှာကွဲပြားမှုတွေရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ဥရှိချကြည့်ရကျွန်တော်ကျင်းတဲ့ဆရာတို့ရောက်မှာမဟုတ်မြောက်လည်းမြောက်နိုင်ဥရှိချကြည့်ရအောင်။အဲ့ဒီမှာလူကြီး600လောက်ရှိတယ်အင်ဂျီ920ခန့်ရှိတယ်။အဲ့ဒီမှာသူအိတ်တိတ်ကြတဲ့အစင်ဟာနာမာရောဗေမာရောအကုန်လုံးကသူတို့ရွာမှာအစော်ကားမခံရတဲ့အိမ်တိမ်မမရှိဘူးတဲ့။စော်ကားခံရတဲ့အိမ်ကြီးပဲဆိုပြီးတော့ဒီဟာကမီဒီယာပေါ်မှာကဘာတိအောင်လုပ်တာ။တို့တော့ကျွန်တော်တို့တကယ်သွားတဲ့အခါမှာဒီဖြစ်စဉ်တွေမရှိဘူး
။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမောင်နှောဒေသကမြန်မာဆွေရနေသားဆောင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာပါ။ဒီတိုက်ခိုက်မှုတွေနောက်ပိုင်းမြန်မာဆွေရရဲ့နေမြေရှင်းလင်းဆောင်ရွက်ချက်တွေမှာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆဆတဲ့တင်နဲ့ပတ်သက်လို့စုံစမ်းမှုကုလသမဂ္ဂဘက်ကမြန်မာဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပေမဲ့မြန်မာဘက်ကတော့လက်တင်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်